ီဘက်နိုင်ငံမှာနယ်စည်းမထားဆရာဝန်များအဖွဲ့ MSF ကဝေဒန်းအုပ်နဲ့တနင်္လာနေ့မှာဆက်သွယ်ပြတ်တောက်နေပြီးသူကမြန်မာဖြစ်တယ်လို့အစိုးရအဖွဲ့ကပြောလိုက်ပါတယ်ဂျမန်နဲ့မြန်မာဝန်ထမ်းတွေဟာရင်းမင်းဘိုးအလဲပိုင်းကမရစ်ဂရီတာမှာရှိနေခဲ့ကြတယ်လို့အဖွဲ့ကဆိုပါတယ်။ဒါပေမဲ့ဝန်ထမ်းတွေရဲ့လုံခြုံရေးကိုစိုးရိမ်တဲ့အတွက်တိတဲ့ပို့ပြီးတော့အဖွဲ့ကသတင်းချက်တဲ့တွေကိုမထုတ်ပြန်တဲ့အကြောင်းရိုက်တာသတင်းဌာနကပြောပါတယ်။ဒီနေ့အစောပိုင်းတော့ကုလသမဂ္ဂကသူ့ရဲ့ဝန်ထမ်း၅ယောက်ပြန်လည်လွတ်မြောက်လာခဲ့ပြီဖြစ်ကြောင်းလည်းကြေညာခဲ့ပါသေးတယ်။သူတို့ကိုရင်းမင်းတောင်ပိုင်းအပြန်ဒေသကီရာစစ်သွေးကြော်တွေကပြန်ပြီးဆွဲသွားပြီးဆက်ချက်လာကြအောင်ဖမ်းဆီးထားခဲ့တာဖြစ်တယ်လို့ရိုက်တာကဆိုပါတယ်။တူရကီအခြေစိုက်အဒါဒိုလူအေဂျင်စီသတင်းဌာနရဲ့သတင်းအရဆိုရင်တော့သူတို့တယောက်ဟာမာရစ်ဒေသမှာပြန်ပြီးအစွဲခံတာဖြစ်တယ်လို့ရင်းမြစ်အစိုးရသတင်းအင်းရင်းမြစ်တစ်ခုကိုကိုးကားပြီးပြောပါတယ်။ဘယ်အဖွဲ့ကမှသူတို့ကိုဖမ်းဆီးထားတာဖြစ်ကြောင်းအခုထိတော့မပြောကြသေးပါဘူး။2022ခုတုန်းကလည်း MSF ဝန်ထမ်းတယောက်ကိုရင်းမြစ်အရှေ့ပိုင်းလူမျိုးစုတွေဖမ်းဆီးသွားပြီး6လကြာမှလွတ်ပေးဘူးတယ်လို့အဒါဒိုလူအေဂျင်စီသတင်းဌာနရဲ့သတင်းမှာပြောပါတယ်။